မြန်မာနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကံရမှာအကူအညီပေးရေးလုပ်ငန်းမှာပါဝင်ပတ်သက်သူတွေနဲ့တက်ဆိုင်ရာအာဏာပိုင်တွေကြားစိတ်ချယုံကြည်ရတဲ့ဆက်ဆံရေးတွေလိုအပ်တဲ့အကြောင်းမြန်မာနိုင်ငံကို၅ရက်ကြာတွားရောက်တဲ့အပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီဥက္ကဋ္ဌပီတာမော်ရာကပြောဆိုပါတယ်။၅ရက်ကြာမြန်မာနိုင်ငံခီးစဉ်ပြီးဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပပါတယ်။ကိုသိန်းထိုင်ဦးကကောင်းတော့တင်ပြပါလိမ့်မယ်။
ရခိုင်ပြည်နယ်အတွင်းအခြေအနေကလူသားချင်းစာနာမှုရေးပေါ်အကူအညီပေးရုံနဲ့မလိုလောက်ပဲလူတွေရည်ရှည်ရည်တည်နိုင်တဲ့ဝင်ကျင်တဲ့နေသားအကာအကွယ်ပေးနိုင်တဲ့လူမှုအသံဝိုင်းလိုအပ်တယ်လို့ဒင်းသာရှင်းလင်းပွဲမှာ ICRC ဥက္ကဋ္ဌပီတာမော်ရာကအဓိကပြောဆိုသွားပါတယ်ဒီလိုအခြေအနေတွေကိုဖန်တီးရမှာအစိုးရတာဝန်ရှိသူတွေရဲ့အကူအညီလိုအပ်တယ်လို့လည်းဆိုပါတယ
် So my conclusion is thatWe will have over the next weeks.
ဒီလမ်းမဲ့ခင်ဗျာဒီလမ်းတွေအတွင်းလူတွေရဲ့အစမိုးဝမ်းကြောင်းအတွက်စီဝါရေးခွင့်လမ်းတွေဖန်တီးပြီးကိုချီတော့ပေါ်ကိုရက်တည်နိုင်မှုအကူအညီတွေတိုးပြီးနိုင်အောင်ကျွန်တော်တို့ဆောင်သွားမှာပါ။ဂျမိုင်းစနစ်တောက်ရစနစ်ဒါမျိုးဒီစားကြံအာဏာပိုင်တွေနဲ့လက်တွဲပြီးအရင်နဲ့မတူအောင်လူမှုအသိုင်းအဝိုင်းတွေကိုပံ့ပိုးသွားဖို့လည်းကျွန်တော်တို့စီစဉ်ထားပါတယ်။ကျွန်တော်ဒီနေရာမှာလေးလေးနဲ့ထောက်ပြချင်တာကအရေးပေါ်အကူအညီတစ်ခုလည်းနဲ့မလုံလောက်ပါဘူး။သူတို့ဆန္ဒနဲ့အညီပြန်လာပြီးနေဆိုင်မှုတွေကိုရည်ရှိမှကုချောက်ဖို့ပို့ပြီးတော့ရည်တည်နိုင်မဲ့အခြေအနေကိုဖန်တီးပြနိုင်ပြီးပုံမှန်ကောင်းမွန်တဲ့အနာဂတ်ကိုရှုမြင်နိုင်မဲ့အနေအထားမျိုးတွေရရှိနိုင်မှုဖြစ်ပါတယ်
။အာရှရာပြုကရာဒီကနေ့လေးပြီးတော့မှမြန်မာဆိုရသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။တွေ့ဆုံခဲ့တဲ့အချိန်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့လည်
း My conversations covered very much the needfor support for ICRC's work
ICRC လုပ်ငန်းတွေကိုအစိုးရအနေနဲ့ကကူညီပံ့ပိုးပေးဖို့ကိစ္စကိုကျွန်တော်ကျေညွတ်ပြောခဲ့ပါတယ်ရေတပ်ဖွဲ့စစ်တပ်စားတဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ထိတွေ့ဆက်ဆံမှုလုပ်ရပြီးအရသာတွေကိုကာကွယ်ပေးရေးကိစ္စတွေမှာစူပေါင်းဆောင်ဖို့နဲ့ ICRC ရဲ့လုပ်ငန်းတွေကိုအလဲလက်ကလာနဲ့ရည်ရှိအတွက်ပြည်ပဆိုတဲ့ညွှန်မဲချက်တွေပြည်နေအောင်အကောင့်တွေဖွင့်နိုင်မှာပူးပေါင်းမှုလိုအပ်တယ်ဆိုတာပါ
မြန်မာနိုင်ငံအတွင်း ICRC ရဲ့လုပ်ငန်းတွေဆောင်ရွက်ရမှာမြန်မာနိုင်ငံတက်ချီတီအသင်းရဲ့လက်တွဲပဲ့အဖြစ်ပူးပေါင်းဆောင်ရွက်မှုတွေပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ကမ္ဘာတဝန်းကတက်ချီတီအသင်းရဲ့ထောက်ခံအားပေးမှုတွေရခဲ့တာကိုကျေးဇူးတင်တဲ့အကြောင်းသူကပြောဆိုသွားပါတယ် ICRC ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လ
ည်း You know that ICRC is a neutral and partial and independent organization neutral and partial and
ICRC ကတမဲ့တဲ့ဂျာနီပေါ်စီတခုဖြစ်ပါတယ်ဆိုတော့ကတော့လူသားချင်းစာနာမှုအကူအညီတွေပေးရတဲ့ဆိုတဲ့နေရာမှာလူအပ်တဲ့လူတွေလက်ထက်ကိုရအောင်ပြဖို့ရဖွဲ့စည်းဖြစ်ပါရဲ့။နိုင်ငံရေးဘာသာရေးလူမျိုးစုတိုင်းရင်းသားဘယ်ဖွဲ့စည်းနဲ့မှပတ်သက်မှုမရှိပါဘူး။ဒါကိုကျွန်တော်တို့ဆက်ပြီးထိန်းသိမ်းရပါလိမ့်မယ်။ဒီပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်တို့ကလည်းအတိအမှတ်ပြုထားတဲ့အတိုင်းကျွန်တော်တို့ဆက်လက်ပြီးပံ့ပိုးဆောင်ရွက်ရပါလိမ့်မယ်။ဒီနေ့ကျွန်တော်တွေ့ဆုံတဲ့အချိန်ခေါင်းဆောင်၃ဦးကကျွန်တော်တို့ရဲ့ဆွေးမှုတွေနဲ့ပတ်သက်လို့ပုံမှန်လေးလေးပြောဆိုခဲ့သလိုပံ့ပိုးမှုတွေအစင်းလေးဖြစ်တယ်ဆိုတာပြတ်သားတဲ့အချိန်နဲ့မှာပဲကျွန်တော်တို့လုပ်ကံနေတာဒီပေါ်ကျေးဇူးတင်နားလည်လက်ခံလာတာကိုလည်းပြောဆိုခဲ့ကြပါတယ်
။ ICRC ရဲ့ပြည်တော်ပီတာမော်ရာဒီနေ့ရခိုင်ရပ်ဖွဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးဒေသခံတွေရဲ့သဘောထားအမြင်တွေကိုနားဆောင်ရင်းအပြည့်အဝဆွေးနွေးခဲ့ပါတယ်။သူကမြန်မာနိုင်ငံခီးစဉ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှဖြစ်ကြောင်းပါခင်ဗျာ။